တရုတ်နိုင်ငံမှာရက်စတန်နဲ့အပူဓာတ်ရရှိဖို့အတွက်ကြောင်မီးသွေးသုံးဆမှုကနေရလာတဲ့မျိုးကိုမျိုးရင်းဆိုင်လာတဲ့လေကူးညီညွတ်မှုပြဿနာကိုအများဆုံးဖြေရှင်းပေးဖို့ကြိုးစားမယ်လို့တရုတ်ဝန်ကြီးချုပ်လီကေချန်ကကတိပြုလိုက်ပါတယ်။မျိုးကိုမျိုးရင်းဆိုင်ရင်လည်းပြဿနာဟာတရုတ်နိုင်ငံရဲ့သဘောအဝန်းကျင်ဆိုင်ရာပြဿနာတွေထဲမှာထင်လာမြင်လာမှုအရှိဆုံးဖြစ်နေတာမို့ဒါကိုတနည်းနည်းနဲ့နှစ်ပတ်လည်သက်တော်ညီလာခံအဖွဲ့နိုင်ငံပြောကြရမှာဝန်ကြီးချုပ်ကဦးစားပေးပြီးဖြေရှင်းမယ်အကြောင်းထည့်သွင်းပြောကြတော့တာဖြစ်ပါတယ်။ဆယ်ကျန်ညီလာခံမကျင်းပါခင်မှာတိုက်ခိုက်ခြင်းနဲ့မြောက်လူချင်းကမီးခိုးမျိုးတွေကိုဖယ်ရှားပေးခဲ့တာမို့အခုချိန်မှာတော့ကြည်လင်နဲ့ကောင်းခင်များအောင်မှာညီလာခံကိုကျင်းပနိုင်တာပါ။တရုတ်နိုင်ငံမှာဓာတုဆိုင်ရာတိဆောက်တာနဲ့အတူအမှိုက်ပုံလေးမီးရှို့တာကအစသဘာဝဝန်းကျင်မြင့်နှံ့မှုကအနေကြီးတဲ့အဆင့်ရောက်လာတာမို့မျိုးရည်လူလူရဲ့တန့်ကွက်ဆန္ဒပြမှုတွေတိုးလာနေတယ်လို့လည်း AP သတင်းမှာဖော်ပြထားပါတယ်။တရုတ်နိုင်ငံရဲ့ညဉ့်ညမ်းနေတဲ့လူလူအရေးတွေတိုးတက်ကောင်းမှုမို့လူလူမျှော်လင့်ချက်တွေကြီးလာတာမို့အမြန်တိုးတက်အောင်လုပ်မယ်လို့ပြောခဲ့တာဖြစ်ပါတယ်။